နက်ကမှမြန်မာနိုင်ငံကိုတရုတ်သမ္မတရှီချင်းပြင်ရောက်လာရင်တရုတ်အမျိုးဆောင်စီမံကိန်းအပြီးဖြတ်သိမ်းပေးဖို့အိတ်ဖွင့်ပေးစာကိုကချင်ရက်ဖက်အဖွဲ့အစည်းတွေကပေးဖို့စီစဉ်ထားပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံကယင်းဒီညှောင်းတန်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့တစ်ဖက်အစိုးရကပွင့်လင်းမြင်သာမှုရှိရှိပြည်သူကိုချပြပေးဖို့စီလုံးညီညွတ်သောတိုင်းရင်းသားမျိုးနွယ်များမဟာမိတ်အဖွဲ့ကလည်းတောင်းဆိုလိုက်ပါတယ်။အပြည့်အစုံကို VOA သတင်းတောက်စုစုကပြောပြပါမယ်ရှင်။
မြန်မာနိုင်ငံကိုဇန်နဝါရီလ18ရက်နေ့နှစ်ရက်တာလာရောက်မဲ့တရုတ်သမ္မတရှီကျင်းဖင်ရဲ့ခရီးစဉ်မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပြင်အစိုးရနဲ့တက်မတော်ထိပ်တန်းအင်အားရှိတို့ကိုတွေ့ဆုံသွားဖို့ရှိပါတယ်။မြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့တရုတ်သမ္မတဟာမြန်မာနိုင်ငံတွင်ယင်းနှိမ့်ညံ့မှုဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတာမို့ဒီအထဲမှာမြန်မာနိုင်ငံတွင်မှတရုတ်ဦးဆောင်ပြီးအကောင်အထည်ဖော်ဖို့လုပ်နေတဲ့မြစ်ဆုံစီမံကိန်းအတွက်တကြော့ပြအကောင်အထည်ဖော်ဖို့ဆွေးနွေးညှိနှိုင်းမှာကိုဒေသခံတွေစိုးရိမ်နေကြပါပါလူလူကောင်းကွက်မှုပြင်ထန်နေတဲ့ဒီမြစ်ဆုံစီမံကိန်းကိုဒေသခံတွေတောင်မှကပဲပညာရှင်အသီးသီးကလည်းမြမရှင်ကြီးတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုများနဲ့ဒီစီမံကိန်းကိုခေတ်ဆက်ဆက်ကကောင်းကွက်ခဲ့ကြတာပါအခုဒေသခံကချင်အရက်ဘက်အဖွဲ့အစည်း52ဖွဲ့ကလည်းပွင့်လင်းမြင်သာမှုမရှိတဲ့ဒီစီမံကိန်းကြီးအပြီးတိုင်ဖြတ်သိမ်းမှုအတွက်တရုတ်သမ္မတရှီကျင်းဖင်ထံသူတို့သဘောထားကိုပေးပို့သွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစီမံကိန်းတစ်ခုကိုအကောင်အထည်ဖော်ဆောင်မယ်ဆိုရင်နိုင်ငံတကာစာရင်းစံညွှန်းတွေနဲ့အညီသုံးဆောင်ပေးဖို့ကိုကချင်ပြည်သက်အခွဲကနောက်ခိုင်တူခေါင်ကပြောပါတယ်
။ကျွန်တော်နိုင်ငံမှာဖြစ်မနေလို့ဆောင်ရမယ့်စီမံကိန်းတွေရှိနေရင်လည်းပေါ့နော်စီမံကိန်းတစ်ခုခုလုပ်မယ်ဆိုရင်ဝင်းလင်းမြင်သာစွာပြည်သူတွေကိုချပြဖို့ရယ်ပြီးတော့ပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးရယူဖို့ရယ်တော်တော်ပေါ့ပဝန်ချင်းဆိုင်ရာစံစီလေးလာမှုတွေကိုပြုလုပ်ဖို့ပေါ့နော်ဒီမှာကိန်းတစ်ခုလုပ်မယ်ဆိုနိုင်ငံတကာတန်ရှင်းစံနှုန်းတွေနဲ့အမီစဉ်းစားပြီးတော့ဒါတွေကိုလုပ်ဆောင်ဖို့ကျွန်တော်တို့ဒါညှိနှိုင်းတာပေါ့
မြစ်ဆုံစီမံကိန်းဟာမြန်မာတရုတ်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့စီမံကိန်းတစ်ခုဖြစ်ပြီးမြန်မာနိုင်ငံတဝန်းလုံးကပြည်သူတွေရဲ့တာယာဝါပြောရေးကိုချိန်ချောက်နေတာကြောင့်အပြီးတိုင်ဖြတ်သိမ်းပေးဖို့ကိုတရုတ်သမ္မတထံပေးပို့မဲ့အိတ်ဖွင့်ပေးစာထဲမှာထည့်သွင်းဖော်ပြထားပါတယ်မြစ်ဆုံစီမံကိန်းအနီးမှာနေထိုင်တဲ့ဒေသခံတအူးဖြစ်တဲ့လူရာကလည်းတရုတ်သမ္မတလာမဲ့ခရီးစဉ်မှာမြစ်ဆုံစီမံကိန်းပြန်ဆမှာကိုစိုးရိမ်နေတာပါ
။တို့ဆရာကတော့ဘာမှမထူးခြားသေးဘူး။ဒါပေမဲ့တရုတ်တွေကတော့အများအားအမှစောင့်ကြည့်နေတာပေါ့သူတို့။အခုနောက်ပိုင်းကျမလို့ဖြစ်လာမလဲမသိဘူး။အခုတရုတ်နဲ့ဒီနေရတာဆွေးနွေးပွဲမှာဒီမြစ်ဆုံကိစ္စရောပါမလားမသိဘူး။တချို့ကတော့မပါဘူးလို့ပြောတာလည်းဒါပေမဲ့ဘယ်လိုပဲပြန်ပြောင်းလာမလဲတော့မသိသေးဘူးကွာ။တို့ကလည်းစိုးရိမ်နေတာပေါ့။တကယ်လို့ပြန်ဆမလားပေါ့။အဲ့ဒါမျိုးစိုးရိမ်မှုတော့ရှိတာပေါ့
။မြန်မာနိုင်ငံကိုပထမဆုံးခရီးစဉ်အဖြစ်လာရောက်မဲ့တရုတ်သမ္မတရဲ့ခရီးစဉ်ရဲ့အနီးမှာပဲစီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကလည်းတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားကိုထုတ်ပြန်ခဲ့ပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းတွေနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအပါအဝင်စီမံကိန်းကိုဖော်ဆောင်မဲ့တာဝန်ရှိသူတွေအနေနဲ့ဒေသခံလူထုတွေကိုဆွေးနွေးညှိနှိုင်းပြီးမှသဘောတူညီချက်ရယူဖို့သူတို့အဖွဲ့ကတောင်းဆိုထားတယ်လို့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်ကဆိုင်းလိုက်ကပြောပါတယ်။
မြန်မာနိုင်ငံမှာလုံမဲ့ယင်းနှိမ့်ညံ့မှုအကုန်လုံးကိုမြန်မာနိုင်ငံရဲ့လက်ရှိဥပဒေကိုလေးစားလိုက်နာပြီးတိကျလောက်ကန်ဆောင်ရွက်ဖို့ကျွန်တော်တိုက်တွန်းလိုတယ်။နောက်တစ်ချက်ကတော့ပြည်သူလူထုကိုထိခိုက်ရုံနဲ့မကဘူးနိုင်ငံတော်ရဲ့ချုပ်ချာအာဏာကိုခိပါစေမဲ့လျော့ပါစေမဲ့စိတ်ဆမျိုးကိုလည်းအစိုးရအနေနဲ့သတိပြုဆင်ခြင်ဖို့လိုအပ်တယ်ပေါ့နော်
။မြန်မာနိုင်ငံမှာနိုင်ငံသားယင်းနှိမ့်ညံ့မှုအများဆုံးအဖြစ်တရုတ်ကရက်တီလျက်ရှိပြီးအိမ်မီးချင်းနိုင်ငံဖြစ်တဲ့အပြင်နိုင်ငံရေးအရာပါမိထားလို့မရတာကြောင့်တရုတ်နဲ့နိုင်ငံချင်းဆက်ဆံမှုယင်းနှီးဖို့လိုပေမဲ့တစ်ဖက်မှာလည်းယင်းနှီးညှို့နှံမှုလုပ်မယ်ဆိုဒေသခံတွေရဲ့သဘောတူညီချက်ကိုအရင်ဆုံးယူသင့်ပြီးတဘာဝပတ်ဝန်းကျင်မထိခိုက်ရတဲ့အောင်ဆောင်ရွက်ဖို့ကိုလည်းတိုင်းရင်းသားအဖွဲ့အစည်းအသီးသီးကလှူလာနေကြတာပါ